တော်လျာမိုးစခေါင်း VOA နဲ့တွေ့ဆုံမိမြန်ခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော
်လည်းကျေးဇူးတင်ပ
ါโอเคကျွန်တော်ပထမဆုံးမေးခွန်းကလူတွေကြားထဲမှာနည်းနည်းလေးမရှင်းဖြစ်နေတဲ့မေးခွန်းပေါ့နော်ဒီအမျိုးသားညီညွတ်ရေးအစိုးရ NUG မှာတော်လျာမိုးစခေါင်းအနေနဲ့ကမိခင်အဖွဲ့အစည်းဖြစ်တဲ့ CNF ချင်းမျိုးသားတပ်ဦးကိုကိုစားပြုပြီးတော့ပါဝင်လာလားဒါမှမဟုတ်ဘယ်လိုကိုစားပြုပြီးတော့ပါဝင်လာလဲခင်ဗျာ
โอเคအခုကျွန်တော်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရnational unity government မှာပါဝင်နေတာကကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကနေဆွေးနွေးတာဖြစ်ပါတယ်ကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကိုချင်းပြည်နယ်မှာရှိတဲ့အရွေးကုတ်ခံထွတ်တော်ကိုယ်စားလှယ်ကြီးများပြီးတော့နိုင်ငံရေးပါတီများ CDM မှာပါဝင်တဲ့လူထုအဖွဲ့အစည်းများနဲ့ကျွန်တော်တို့ချင်းမျိုးသားတပ်ဦးတို့ပူးပေါင်းပြီးတော့မှဖွဲ့စည်းထားတာဖြစ်ပါတယ်
။ဟုတ်ကဲ့။
တော့အဲ့ဒီ committee ကိုကျွန်တော်မိခင်ဖွဲ့စည်းဖြစ်တဲ့ CNF ကနေပြီးတော့နေ့ဒီကြာကာလချင်းမျိုးသားအတိုင်းပင်ခံ committee ကိုကျွန်တော်ကိုဆွေးနွေးထားတာဖြစ်ပါတယ်။အဲ့လိုဆွေးပြီးတော့မှအဲ့ဒီအတိုင်းပင်ခံ committee ကနေတစ်ဆင့်ကျွန်တော်ကိုအမျိုးသားညီညွတ်ရေးဆွေးနွေးမှာပါဝင်ဆွေးနွေးတာဖြစ်ပါတယ်ဆိုကျွန်တော်ဖြေကြခြင်းပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့အခုဆရာဒီ NUG ရဲ့ Federal ရေးရပြည်တော်စုဝင်ကြီးအနေနဲ့လက်ရှိမှာအဓိကဘယ်ကိစ္စကိုစတင်ကြိုင်ကြွယ်လှုပ်ဆောင်နေပါလဲဆရာ
။ဟုတ်ကဲ့ကျွန်တော်တို့အခုကျွန်တော်တို့ပြင်ဆင်ထားတာကပေါ့နော်ကျွန်တော်တို့အနေနဲ့အဓိကဆောင်ရွက်ရမှာကပြီးခဲ့တဲ့ Masla 30တရေနဲ့ပုံပြင်ထားတဲ့ Federal Democracy ပြည်ငင်စာတမ်းပေါ့အဲ့ဒီ Charter ကိုကျွန်တော်တို့အကောင့်ထိပို့ဖို့ဖြစ်ပါတယ်အဲ့ဒီ charter ထဲမှာလည်းကျွန်တော်တို့အဆင့်စီစဉ်ပါတဲ့နိုင်ငံရေးလမ်းပြမျိုးပုံရှိပါတယ်။အဲ့ဒီမှာကြည့်မယ်ဆိုရင်အဆင့်5က5 6 9 10ကျွန်တော်တို့ဆောင်ရွက်မယ်ကိစ္စတွေတစ်ခုပြီးတစ်ခုပေါ်လာတာတွေ့ရမှာဖြစ်ပါတယ်။ဒါပြင်အဲ့ဒီကျွန်တော်တို့ charter အစိပိုင်းတည်ရဲ့အခန်းလေးမှာကျွန်တော်တို့ Federal Democracy ပြည်ထောင်စုကြီးကိုဘယ်လိုထူထောင်ရမလဲဆိုတဲ့လမ်းညွှန်ချီခံမှု၅ရက်နဲ့အချီခံမှုဝါဒ30နဲ့ခုတစ်ချက်ပါပါအဲ့ဒါတွေကိုကျွန်တော်တို့အကောင့်ထေပို့ပြီးတော့အနာဂတ်ဖက်ဒရယ်ပြည်ထောင်စုကိုထူထောင်တဲ့အခါမှာအနာဂတ်ဆိုတဲ့နေရာမှာလည်းမကြာတော့သောအနာဂတ်ပေါ့နော်အဲ့မှာကျွန်တော်တို့အသုံးပြုမယ်ပြည်ထောင်စုကြီးအတွက်အသုံးပြုမယ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖွဲ့စည်းပုံကြီးမှာဒေသရွှေပြတ်ထိုင်ကိုကျွန်တော်တို့အဓိကဆောင်ပြီးတော့ဖြစ်ပါတယ
်ဟုတ်ကဲ့အခုဆရာပြောသွားတဲ့ဒီဖက်ဒရယ်ဒီမိုကရေစီဗြိဉ်ရင်ပေါ့နော်ဒီဗြိဉ်ရင်နဲ့ပတ်သက်ပြီးတော့ထွက်လာတဲ့အချိန်မှာဟာဝေဖန်တာတချို့ကျွန်တော်တို့ကြားရပါတယ်ဝေမကြားတဲ့ဒီတန်းနူးနဲ့ပြောတာတွေကျွန်တော်တို့ကြားရပါတယ်။ဘာကြောင့်ဒီ Federal Democracy ပြည်ညင်ကိုအားလုံးကြရတဲ့အားလုံးလက်ခံနိုင်တဲ့ပြည်ညင်မျိုးဖြစ်မလာခဲ့တာပါလဲခင်ဗျာ
။ဟုတ်ကဲ့အဲ့ဒီကျွန်တော်တို့ Federal Democracy ပြည်ညင်ကအပိုင်းပိုင်းပါပါတယ်အစိအပိုင်းတင်အစိအပိုင်းတင်ဖြစ်ပါတယ်။အစိအပိုင်းတင်ကခုနကျွန်တော်ပြောသလို Federal ပြည်ထောင်စုကြီးထူထောင်ရေးအတွက်ချီခံရမယ်အချီခံလိုက်မှုမှုတွေနဲ့ကျွန်တော်တို့ချီထားမှုဝါဒတွေကိုအဓိကထားပြီးတော့ရည်ရွယ်တာဖြစ်ပါတယ်။အဲ့ဒါကျွန်တော်တို့အနာဂတ်ကိုဝင်ပြရတဲ့ကျွန်တော်တို့လက်ညှိုးမှုဖြစ်ပါတယ်။အဲ့ဒီပုံမှာကျွန်တော်သိတဲ့လို့ကဝေဖန်တဲ့ခုကောင်ကြားပါဘူး
။ဟုတ်ပါတယ်
။အဲ့ဒီအတွက်ရတော့ကျွန်တော်တို့အားလုံးရှင်းတယ်။ဆိုလိုတာဒီချိန်မှာကျွန်တော်တို့တိုင်းပြည်လုံးပြည်ထောင်စုတစ်ပိုင်းလုံးတိုင်းရင်းသားလူမျိုးရောဒီမှာပါစီတဲ့ပြည်သူလူထုတရားလုံးကျွန်တော်တို့အားလုံးညီညီမျှမျှနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြီးသူတကွထူထောင်မယ်ဆိုတဲ့ပုံမှာညီမတည်းဆိုတာကျွန်တော်ပြသတယ်။သို့တော်စိတ်ပိုင်းနှစ်ကတော့အခုကြာကာလမှာကျွန်တော်တို့ဖွဲ့စည်းလိုက်တဲ့ NGG ဆိုတာဖွဲ့စည်းမှုနဲ့ပတ်သက်တာဖြစ်ပါတယ်။အဲ့ဒီမှာလည်းပဲကျွန်တော်တို့အနေနဲ့အကောင်းဆုံးပြင်ဆင်ထားပေမဲ့အချီအနည်းအရဟိုပါဖို့လဲ။အဲ့ဒီပဒင်းစာတမ်းမကြီးညာခင်တကယ့်တကယ့်အတွက်မှာအနည်းငယ်ပြင်ဆင်စရာလေးတွေပေါ်လာပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံရဲ့ခင်ကျင်းရပုံတော့ကျွန်တော်တို့အနေနဲ့နိုင်ငံတော်ရဲ့ဟိုပါခုံးလေအကြီးကြီးများနိုင်ငံတော်ဦးဆောင်ရအာ head of state တွေပေါ့ကျွန်တော်တို့ကြီးချင်အောင်ဖြစ်တယ် head of government ဆိုတဲ့ဟာလေးကျွန်တော်တို့ယူပါတယ်အစကကျွန်တော်တို့စဉ်းစားတဲ့ပုံစံက head of state တွေကိုပဲကျွန်တော်တို့ရွေးချယ်တင်မြှုပ်ပြီးတော့အဲ့ဒီမှာလည်းပဲလက်ရှိသမ္မတကြီးဦးဝင်းနဲ့နိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကျွန်တော်တို့ဒုတိယသမ္မတကိုကျွန်တော်တို့ရွေးချယ်မယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒီစင်ကိုပဲစဉ်းစားတယ်။သို့တော်ဒီကြာကာလမှာကျွန်တော်တို့အလုံးလုံးတဲ့ခါမှာအဲ့ဒီ head of state ကိုခေါ်တဲ့ခေါင်းဆောင်ကြီးများကအဖန်ရှိခံနေရတယ်အထင်းတင်းခံနေရတယ်ဘဝမှာရှိတဲ့အတွက်ကျွန်တော်တို့အစိုးရတရားနေနဲ့အလုံးလုံးတဲ့ခါမှာသူတို့ရဲ့ခံကန်တာအတင်းပြ ချက်ဖြစ်ပါဝင်လို့ရပါဘူးအပြည့်အစုံသူတို့ပါနိုင်မှာမဟုတ်ဘူးအဲ့ဒီခါကျတော့ကျွန်တော်တို့တိုင်းပြည်ကတော့လောကကျွန်တော်တို့အစိုးရကတော့လောကကိုစားပြုတ်ပြီးတော့နိုင်ငံတကာမှာအလုံးလုံးမဲ့ head of government ပေါ့အစိုးရအကြီးကြီးကိုကျွန်တော်ထပ်ပြီးတော့ရွေးဖို့လုပ်လာပါတယ်အဲ့ဒီခါကျတော့ကျွန်တော်တို့အသင့်တော်ဆုံးဖြစ်သွားတာကနိုင်ငံတော်ပြည်ထောင်စုဝန်ကြီးချုပ်တို့တွေ့ချင်တော့ပါတယ်အဲ့ဒီခါကျတော့ဒီကာလလေးထဲမှာတကယ့်ဟူရင်းပြင်မှာကျွန်တော်တို့ပြင်ဆင်မှုလေးတွေလုပ်တယ်အဲ့လိုပြင်ဆင်မှုလုပ်ရင်းနဲ့ကျွန်တော်တို့ system လေးတွေပါဟိုတမရစနစ်တစ်ခုထဲနဲ့မဟုတ်တော့ဘဲねတမရစနစ်နဲ့ parliament စနစ်လောရစနစ်တွေဖြစ်လာပါတယ်အဲ့ဒီပုံပေါ်လူထုတော်များများကကျွန်တော်တို့တိုင်းပြည်မှာအင့်တုံးနေကြအရှင်းလာမဟုတ်တဲ့ခါကျတော့ဝေဖန်မှုလေးတွေရှိလာတာဖြစ်ပါတယ်အဲ့ဒီပုံမှာတော့ကျွန်တော်တို့နေတဲ့တဖြည်းဖြည်းနားလေးအောင်ဆင်ပြတော့မှာဖြစ်ပါတယ်အဲ့ဒီအစိတ်ပိုင်းနှစ်ကတော့ကျွန်တော်တို့လုပ်ငန်းကိစ္စဖြစ်တဲ့အတွက်လုပ်ငန်းဆိုတာလုပ်ချင်းကိုင်ရင်းနဲ့ကျွန်တော်ဖြစ်စုတော်မှာဖြစ်ပါတယ်ထို့တွဲကြောင့်အစိတ်ပိုင်းတိကတော့တဖြည်းဖြည်းဖြင့်ဆင်းသွားမယ်ဖြစ်စုတော်မယ်ပို့ပြီးတော့ပြည်စုံအောင်ဆောင်ရွက်တော်မှာဖြစ်ပါတ
ယ်ဟုတ်ကဲ့အခုဒီမျိုးသားညီညီအစိုးရ NUG ထဲမှာဟလာအခုတခါ NUG ထွက်လာတဲ့အချိန်ကျတော့ဟလာလူတွေမျောလင့်ထားတဲ့လူမျိုးဒိုင်ယနာဘောင်းစုံပေါ့နော်အဖွဲ့အစည်းကြီးဘောင်းစုံပေါ့ဥမာပြင်အခုဆိုရင်ရှမ်းရခိုင်ကရင်စတဲ့အပြင်လာဒီတိုင်းဒါအဖွဲ့ကြီးတွေနိုင်ငံရေးပါတီတွေကိုစားပြူရတယ်ပါမလာတာတွေ့ရပါတယ်ဆိုတော့ဘယ်လိုအခက်အခဲဖြစ်ခဲ့တာပါလဲဒီအဖွဲ့တွေဒီပါတီတွေပါဖို့ဘယ်လိုအခက်အခဲကြုံရတာပါလဲခင်ဗျအ
ခက်အခဲကြုံတာမဟုတ်ဘဲနဲ့စနစ်ကိုပူကောင်းအောင်ကျွန်တော်တို့ကျူးစားတဲ့တွေ့ကြုံဖြစ်ပါတယ်ကျွန်တော်ဖြေကြချင်ပါတယ်စနစ်ကိုပူကောင်းအောင်လုပ်တယ်ဆိုတာကျွန်တော်တို့ Federal Peoples Union ကိုပါဖို့ဖြစ်ပါတယ်အဲ့ဒီတွေ့ကြုံအခု NUG မှာပါလာဖို့တွေ့နေတယ် Federalနေပြီနေချီချဘူးတော့ကျွန်တော်တို့အပေါင်းတွားဖို့ကျွန်တော်တို့တိုင်းရင်းသားလူမျိုးပေါင်းစုကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဆိုဆိုအာဆီယံမေးတဲ့မိခွန်းမှာကျွန်တော်က CNF ကိုပူစားပြုတာလားဘာကူပူစားပြုတယ်လဲဆိုတဲ့ပုံစံမျိုး။သူတို့ခုဒီမှာကျွန်တော်တို့အနေနဲ့ပြီနေလေးခုကတင်ပစ်ချက်ပြီးအငါခုပေါ့နော်။အပါလာနိုင်တော့ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်။အဲ့ဒီမှာကြည့်မယ်ဆိုရင်ကချင်ကိုပူစားပြုဖို့ကေပစ်ဆိုတဲ့အစုဖွဲ့ကနေပြီးတော့ပါတာဖြစ်တယ်။အဲ့ဒီကေပစ်မှာလည်းပဲကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်းပြည်ထိုင်ပေါ့စီလိုပဲ။အဲ့ဒီမှာတတုတ်ရဲ့ဟိုဒင်းနဲ့ကန်တော်နိုင်ရဲ့ဖွဲ့စည်းတွေပါတယ်။နိုင်ငံရေးပါတီတွေပါတယ်။ပြီးတော့ CDM လို့တဲ့ group ဖွဲ့စည်းတွေပါတယ်။အဲဆက်ရပြီးစုပေါင်းပြီးတော့ပါတာဖြစ်တယ်။သူတို့ကြောင့်ဟိုတုန်းကလို့ကျွန်တော်တို့အနေနဲ့ GIO အနေနဲ့တော်လောက်ပေါ့။ ANU နေတဲ့တော်လောက်။ CNF နေနဲ့တော်လောက်ပေါ့။အဲ့တော့ဖွဲ့ကြီးဆိုတဲ့နာမည်မျိုးနဲ့ပါတာဖြစ်တယ်။ပြည်နေတဲ့လူမျိုးကိုပူဇော်ပြုလို့အစုဖွဲ့နဲ့လာတာဖြစ်တယ်။အမှန်စင်စစ်ကခုချိန်မှာကျွန်တော်တို့ကချင်ပါလာပုံကေပစ်ဆိုတဲ့ဟာနဲ့ပါလာတယ်။ကျွန်တော်တို့ချင်းစွေကြာကာလချင်းမျိုးသားအတိုင်းပြည်ကကွန်စီဖြစ်နေပါလာတယ်။ကြားပြည်နေဆိုရင်ကြားပြည်နေအာကြာဟုပါကောမလဲ KSCC ပေါ့နော်။ KSCC နဲ့လည်းပါလာတယ်။မွန်ဆိုလည်းထူနေလကောင်းပဲ။အဲ့ဒီမြို့မွန်စတိတ်အပါအဝင်အဲ့ဒီဖေဖာနိုင်ငံရေးပါတီတွေစပေါင်းပြီးတော့ပါလာတယ်။ကရင်လူဖွဲ့စည်းစုလည်းပဲအခုကျွန်တော်တို့ဒုတိယဝန်ကြီးချင်းပါလာတယ်လို့ထူထောက်လို့ပါလို့ဆို KNU ခေါင်းဆောင်တွေဖြစ်ပါတယ်။ဆက်အဲ့ဒီပြည်တော့ကျွန်တော်တို့ပါလာတဲ့ပုံစံကဟိုတုန်းကလို KNU နာမည်၊ KIO နာမည်၊ CNF နာမည်၊မြို့မွန်စတိတ်ပါတီနာမည်တွေကျွန်တော်တို့ပါဝင်မှုကပူပြီးတော့ထိရောက်တဲ့နေလံဖြစ်တယ်ဆိုပြီးတော့ကျွန်တော်တို့ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒါလေးကိုပဲကျွန်တော်လည်းဖြည့်ဆွက်ပြီးတော့မေးချင်တာကနောက်ပိုင်းမှာကောဒီတက်ပို့ပြီးတော့ကျေပြန်းတဲ့အားလုံးပါတဲ့စုဖွဲ့မှုဖြစ်လာနိုင်ကြလားကောင်းနေပါလား
အလွန်ကောင်းပါတယ်အင်မတန်မှကောင်းပါတယ်ဥပမာအရင်ကျွန်တော်တိတလို့ဆိုရင်ရှမ်းပြည်နယ်တို့ဘာလို့မှဆိုရင်တော့ရှမ်းပြည်ကျေနေလေလူမျိုးပေါင်းစုံရှိတယ်သူတို့ကြောင့်သူတို့ရဲ့အတိုင်းပြည်မှုအဆင့်ကကျွန်တော်တို့ချင်းပြည်နယ်တို့ဘာခေါ်မလဲတခြားကြားပြည်နယ်တို့ထက်သူတို့ကအချင်းချင်းခုဆိုတော့အဲ့ဒီတွေ့ကြအောင်ကျွန်တော်တို့အနေနဲ့ဒီချိန်မှာ Federal လို့ပြောလဲဆိုပြီးနေကိုချိန်တော့တော့လောက်ရပါဖြစ်တယ်။သူနည်းတော့ခုချင်မှာ Federal Army ရှိလို့ပြော။တချို့က Federal Army ကိုပြည်ထောင်စုအဆင့်မှာဖွဲ့စည်းလိုက်တဲ့တပ်မှကျွန်တော်တို့သွားပြီးတော့ပေါင်းတဲ့ပုံစံမျိုးတွေပဲမြင်တယ်။အမှန်စင်ကြီးက Federal စနစ်အရသွားမယ်ဆိုရင်ကျွန်တော်တို့အနေနဲ့ပြည်နေအသီးသီးလူမျိုးအသီးသီးကဖွဲ့စည်းလိုက်တဲ့တပ်တွေရှိတယ်။ခုနကကျွန်တော်တို့ဆိုရင်ချင်းမြောက်ကြာကာလချင်းမြောက်သားတိုင်းပြည်ကစီအုပ်မှာကျွန်တော်တို့ချင်းပြည်နယ်ထွတ်တော်စီကြာကာလချင်းပြည်နယ်ထွတ်တော်စီမယ်ကြာကာလချင်းပြည်နယ်ဆိုရစီမယ်အဲ့ဒီကြာကာလချင်းပြည်နယ်ဆိုရအောက်လက်အောက်ထဲမှာကျွန်တော်တို့ ကာကွယ်ရေးဝန်ကြီးဌာနရှိတယ်အဲ့ဒီကာကွယ်ရေးဝန်ကြီးဌာနမှာကျွန်တော်တို့နေနေပြီးကာကွယ်ရေးဖက်ဒရယ်တမရဖက်ဒရယ်အာမေဆိုတာဖက်ဖို့ဖြစ်ပါတယ်ဆိုတော့အဲ့ဒီစနစ်ကကျွန်တော်တို့အခိုင်အမာတည်ဆောက်နိုင်ပြီးပေါင်းစုံလို့ပေါင်းစုံဘူးပေါင်းပြီးတော့မှအခိုင်အမာတည်ဆောက်တဲ့အစိုးရဖြစ်မယ်တွတ်တော်ဖြစ်မယ်တမရဆိုတော့အဲ့ဒီစနစ်မျိုးကိုကျွန်တော်တို့ချီတက်နေတာဖြစ်တယ်အခုကြာပူနာဝမဟုတ်တဲ့စနစ်မျိုးနဲ့ကျွန်တော်တို့တွားတာဖြစ်တယ်သို့တော့အနာဂတ်တိုင်းပြည်အတွက်အနာဂတ်ပြည်ထောင်စုကြည့်အတွက်ပို့ပြီးတော့ခိုင်ပါတယ်ပို့ပြီးတော့ကောင်းဝင်တယ်ဆိုတဲ့စနစ်မျိုးကိုကျွန်တော်တို့တွားနေတာဖြစ်တယ်ဆိုတဲ့ဒီပြချက်အဲ့ဒီတော့ပြည်သူလူထုကလည်းနားလေတဲ့တနေ့မှာအပိဝအပေထုတ်ခံတယ်ခုလေအပေထုတ်ခံတယ်ဆိုတာဒီပြချက
်ဟုတ်ကဲ့ကျွန်တော်ဆရာကဖက်ဒရယ်အမေဆိုတာပြောသွားပါတယ်ကျွန်တော်တို့အခုကြားနေရတဲ့ပြည်သူကောက်ွယ်ရေးတက်ဆိုပြီးတော့ဖွဲ့ဖို့လုပ်နေဆိုပြီးတော့ကျွန်တော်တို့ကြားနေတယ်တကယ်ပဲဖြစ်နိုင်ခြေရှိပါရလားဆရာဒီပြည်သူကောက်ွယ်ရေးတက်ဆိုတာကရောဘယ်လောက်ထိအလားလာကောင်းနေပါပြီလဲ
ဖြစ်နိုင်ခြေရှိ is ပါခဲကျွန်တော်တို့တိုင်းပြည်ရဲ့လူအချက်ပြည်ထောင်စုကြီးရဲ့လူအချက်ကိုကျွန်တော်တို့ကြည့်ကြည့်ပါမယ်ဒီအချိန်မှာမြင့်အောင်နိုင်ဦးဆောင်တဲ့တမတော်ကြီးကပြည်သူလူထုကိုအန္တရာယ်ပြုတ်နေသောတောင်းချမ်းသူဖြစ်စီဖြစ်သွားပါတယ်ပြည်သူလူထုရဲ့အသေးဦးအိမ်ကိုကျွန်တော်တို့ကာကွယ်ဆောင်ရွက်တဲ့တမတော်ဖြစ်မဟုတ်ပဲနဲ့ပြည်သူလူထုကိုနေရှင်နဲ့အမျှချိန်ချုပ်နေသောတပ်ဖြစ်နေသောကျွန်တော်တို့တိုင်းပြည်ကိုဖျက်ဆီးနေသောတမတော်သူတို့ကြောင့်သူတို့ကိုအစားပြုမဲ့တမတော်တို့ကလူကိုလူနေပါတယ်။အဲ့ဒီလူအပ်နေလူအပ်ချက်ကိုကျွန်တော်တို့ဒီတိုင်းပြည်မှာရှိတဲ့တန်ပေါင်း၅၀တော်သောပြည်သူလူထုကိုစားပြုတဲ့တမတော်ရှိခုရှိလာမှာဖြစ်ပါတယ်။အဲ့ဒီတွေ့ကြောင့်ကျွန်တော်တို့မရမကစူးစမ်းမှာပါတယ်။ဖြစ်နိုင်ရင်မဖြစ်နိုင်ဖြစ်အောင်လုပ်ရမယ်။ဘာဖြစ်လို့လဲတိုင်းပြည်ရဲ့လူအပ်ချက်ဖြစ်။ဘာဖြစ်လို့လဲပြည်ထောင်စုကြီးရဲ့လူအပ်ချက်ဖြစ်။ဘာဖြစ်လို့လဲပြည်သူလူထုရဲ့လူအပ်ချက်။ဒီလူအပ်ချက်ကိုဖိဆွတ်ဖို့ကိုကျွန်တော်တို့လုံးဝဆောင်ရွက်တော့
ဟုတ်ကဲ့နောက်တစ်ခုကဒီအမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီပေါ့ NUCC ဒီ NUCC ဆိုတော့ကျွန်တော်တို့ကြားတော့ကြားနေရတယ်လာဒီ NUG ကိုကျင်ညာတဲ့နေ့ကဆိုရင်ဒီဆက်ဆက်ရှင်သူဆက်ကောင်းဆောင်သူဖြစ်တဲ့ကိုမင်းကိုနိုင်ကဒီဆိုရကိုမိတ်ဆက်ပြီးတော့ပြောသွားတဲ့အခါမှာသူက NUCC ကိုစားပြုပြီးတော့သူပြောသွားတယ်လို့ကျွန်တော်သိရတယ်ဒါပေမဲ့အဲ့ဒီ NUCC ဆိုတော့ဘာလဲဘယ်သူတွေပါတယ်လဲစသဖြင့်ကျွန်တော်တို့တိတိကျကျမသိရသေးပါဘူးဒါနဲ့ပတ်သက်ပြီးတော့ဒီအမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီနဲ့ပတ်သက်ပြီးတော့ဘယ်တော့လောက်တိတိကျကျတိတိကျကျသိရပါမလဲဘယ်သူတွေပါနေပါလဲခင်ဗျာ
ဟုတ်ကဲ့NUCC ကတော့အခုကျွန်တော်တို့အနေနဲ့ကပါဖော်မလဲအစုဖွဲ့လေးခုနဲ့အခြေခံပြီးတော့ဖွဲ့စည်းတာဖြစ်ပါလားအဲ့ဒီအစုဖွဲ့လေးခုဆိုတဲ့နေရာမှာစောစောကကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်းပြည်ခံကောင်စီဖွဲ့စည်းတာနဲ့ပုံစံကတစ်ချက်ထိကြပါတယ်အခု NUCC မှာလည်းပဲ2020 November လ7ရက်နေ့မှာပြည်သူလူထုတရက်လုံးကတခဲနဲ့တွေ့ကုတ်တင်ပြုတ်ထားတဲ့ထွတ်တော်ကိုစီလင်းပါပါတယ်ပြီးတော့စစ်ကောင်စီနဲ့ပူးပေါင်းခြင်းမရှိတဲ့နိုင်ငံရေးပါတီများပါပါတယ် CDM ကိုလှုပ်နေတဲ့စစ်အစိုးရကိုဆန့်ကျင်နေတဲ့အတွေ့နဲ့အထွေထွေတပိတ်ကော်မတီတွေပါပါတယ်ပြီးတော့ကျွန်တော်တို့တိုင်းရင်းသားလေးနဲ့အကိုင်တုံ့နိုင်ခြင်းဖြစ်စီများပါပါဒီအစုဖွဲ့လေးခုနဲ့ကျွန်တော်တို့ပေါင်းပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီအချိန်မှာကျွန်တော်တို့အနေနဲ့ပြည်သူလူထုမသိဘူးဆိုတာလည်းဖြစ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဟာကိုစစ်ကောင်စီကနေပြီးတော့တောင်းကျမ်းတဲ့စစ်ကောင်စီကကျွန်တော်တို့ကိုချိန်ချုပ်နေတယ်။တရားဝင်စီဝေးလုပ်လို့မရဘူး။သူ့အတွက်ကြောင့်ကျွန်တော်တို့ရဲ့စီဝေးလုပ်တဲ့ပုံစံကျွန်တော်တို့ရဲ့တွေ့ဆုံနေတဲ့ပုံစံကျွန်တော်တို့အတိုင်းဥပဖော်မူလဲမတ်စတာတလားလုံးလုံးဖေဗူရီလအလီလောက်ကနေပြီးကျွန်တော်တို့တွေ့ဆုံမှုတွေလုပ်တယ်။စီဝေးတွေပုံမှန်လုပ်တယ်သို့သောလူထုတိအောင်ကျွန်တော်တို့အနေနဲ့တင်ပြခွင့်မရနိုင်ဘူးကျွန်တော်တို့အလုံးလုံးနေပါတယ်ဆိုတော့ဘယ်ပြည်သူလူထုအဲ့ဒီစုခွေတွေကိုခိုင်ခိုင်မာမာဆွစီပြီးတော့မှပြည်ထောင်စုကြီးတွေပူးပေါင်းပြီးတော့လှုပ်လှုပ်နေတာပါတယ်ဆိုတော့ဒီပြည်ပြချင်ပါတယ
်ဟုတ်ကဲ့ဆိုတော့အခုကဟလာအာဏာသိမ်းထားတဲ့စစ်တပ်ကနေပြီးတော့ဒီအာဏာသိမ်းမှုကိုလည်းပဲအခုချိန်ထိပေါ့နော်နှစ်လကျော်လာပြီအပြင်းထန်ဆန့်ကျင်နေတော့မယ်ဟလာအသက်ဆုံးရှုံးပြီးတွားကြတဲ့လူတွေလည်းမနည်းတော့ဘူးဒီကြားထဲမှာပဲကျွန်တော်တို့ကြားနေရတာကဒီစူးစီးမှုပါဝင်မှုလူတွေရဲ့ထောက်ခံအားပေးမှုဒါတွေကသိအားကောင်းတယ်မြန်မာနိုင်ငံရဲ့အခြေအနေကအနာဂတ်အတွက်ဟလာကောင်းမွန်တဲ့အချက်တွေလည်းဒီအခြေအနေဇိုးအောက်မှာပဲရနေတယ်ထွက်နေတယ်ဆိုတော့သကားမျိုးတွေကျွန်တော်တို့ကြားရတာရှိပါတယ်ဆိုတော့ဆရာအနေနဲ့ကလက်ရှိရင်ဆိုင်နေရတဲ့အခြေအနေဇိုးကြီးကနေတိုင်းပြည်အနာဂတ်အတွက်အခွင့်အလမ်းကောင်းတွေရနေတယ်ဟလာအလားအလာကောင်းတွေရှိနေတယ်ဆိုရင်အဲ့ဒါတွေကပါရီလိုများဆရာပြောချင်ပါလေအချင်းချုပ်လေးပြောပြပေးပ
ါဟုတ်ကဲ့ဆရာမေကုန်းကိုကျွန်တော်မဖြစ်ခင်ပါကိုဆရာအာနာစနစ်ကိုဆန့်ကျင်ရင်းနဲ့ဒီ online စစ်တပ်ကိုဆန့်ကျင်ရင်းနဲ့အသက်ဆုံးဆုံးသွားတဲ့အာဇာနည်ခေါင်းဆောင်များကိုကျွန်တော်အလေးပြုချင်ပါတယ်တန်ရရတဲ့ ဒီလေတော့စုပေါင်းပြောင်းပေးပါတယ်အဖန်စီခံရတဲ့ထိမ့်သိမ့်ခံရတဲ့ခေါင်းဆောင်များအားလုံးလူငယ်လူရွယ်အားလုံးတွေ့နေကြတော့စုပေါင်းပေးပါတယ်တို့ပြန်ပြည့်ပြည့်အတွက်ကျွန်တော်တို့အားလုံးဝင်လောက်ကြမှာဖြစ်ပါတယ်ကျွန်တော်အနေနဲ့ဒါအခုဖြစ်ပေါ်နေတဲ့ငွေဥတော်နိုင်ကြီးပေါ့နော်ကျွန်တော် CDM မှာကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်ခဲ့မှုတဲ့ဖြစ်ပွားခဲ့မှုတဲ့အရေးတော်ပုံအားလုံးထဲမှာအားအကောင်ဆုံးဖြစ်တယ်လို့ဆိုပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာခုအာဏာသိမ်းတဲ့၃ခါရှိတယ်။1960နှစ်တုန်းကတခါရှိတယ်။1970တုန်းကတခါရှိတယ်။1960နှစ်တုန်းကဘူချိုကြီးနေပြီအာဏာသိမ်းတာကျွန်တော်တို့တိုင်းရင်းသားတွေကအမျိုးသားတိုင်းသူရဲနဲ့ကိုပိုင်ပြတ်ထန်ခွင့်နဲ့ဖက်ဒရယ်စနစ်ကိုတောင်းဆိုတဲ့တွေ့ကြုံ။အဲ့ဒါကိုဟန့်သားဖို့ပိတ်ပင်ဖို့ဘူနေဝင်းကအာဏာသိမ်းခဲ့တာဖြစ်ပါတယ်။ဆိုတော့ဘူနေဝင်းကဖက်ဒရယ်စနစ်ကိုဟန့်သားပိတ်ပင်ဖို့အာဏာသိမ်းလို့ကျွန်တော်တို့တိုင်းရင်းသားလူမျိုးတွေဖက်မှာတိုင်းရင်းသားလူမျိုးပေါင်းစုံတောင်ကြီးညီလာခံကနေရှင်းလာပြီးတော့မှရန်ကုန်တွတ်တော်မှာအတန်လွတ်ညုံမှာကျွန်တော်တို့ဖက်ဒရယ်ဆီမီနာလောက်တုန်းကကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်တဲ့ဗမာနိုင်ငံကြီးပါတီခုမှမရှိကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်ပြီးတော့ပြောဆိုပေးမဲ့ဗမာနိုင်ငံကြီးတမတရုတ်မှမရှိ1960နှစ်ကလာပြီးတော့1980တုန်းကကျွန်တော်တို့တောင်သားတွေနဲ့အဲ့ဒီမှာကျွန်တော်ကတောင်သားရန်ကုန်ကတူကြောင့်တာဇီယုတ်နေနဲ့စီလီလူကြီးတော်ပေါ်မှာပါဖြစ်တယ်။အဲ့ဒီကာလတုန်းကကျွန်တော်တို့ဒီမိုကရေစီကိုကျွေးကြော်ခဲ့တယ်။အဲ့ဒီကာလတုန်းကကျွန်တော်တို့တိုင်းရင်းသားတွေကပြည်ထောင်စုတိုင်းရင်းသားလူမျိုးနဲ့ဒီမိုကရေစီခွဲခြားစုပြီးတော့ကျွန်တော်တို့ကစုစည်းပြီးတော့ဖက်ဒရယ်အကြောင်းကိုကျွန်တော်တို့ပြောချင်တယ်။တော်တော်ဖက်ဒရယ်ဆူတဲ့စကားလုံးကိုကျွန်တော်တို့တရားဝင်ပြောလို့ရတယ်။ဆိုတော့ကျွန်တော်တို့ဘာပဲတုံ့လို့ရတယ်ဆိုတော့စစ်မှန်သောပြည်ထောင်စုစနစ်စတာဖြစ်တယ်။ကျွန်တော်တို့ပြောလို့အဲ့ဒီခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့ Federal Snick ကတိမ်မြုပ်သွားတယ်။ဒီမိုကရေစီကြီးတော်ပုံစံကအင်မတန်မှအားကောင်းတယ်။သို့တော့ကျွန်တော်တို့ပြည်ထောင်စုကြီးကျွန်တော်တို့တိုင်းပြည်ရဲ့လူအချင်းအယ Federal Snick နဲ့ပေါ့ပူတွေးပြီးတော့မှဒီတိုင်းပြည်ကိုထူထောင်ရမယ်ဆိုတဲ့ Federal ကြံသွားတယ်။အဲ့ဒီတွေ့တော့စီလေလုံးကြီးတော်ပုံကြီးကတလောက်အားကောင်းခဲ့တယ်နဲ့အဆုံးတက်အောင်ပြန်မခံနိုင်ဘူး။အခုကတော့ဒီစက်တီမှာဖြစ်ပေါ်နေတဲ့ຫນွေဥတော်နိုင်ရင်ကို CDM ဖုတ်ရှားမှုမှာတော့ကျွန်တော်တို့ရဲ့ကြွေးကြော်တာလမ်းမပေါ်မှာကြွေးကြော်တာတနိုင်ငံလုံးမှာကြွေးကြော်တာကြည့်ပါဒီမိုကရေစီဖက်ဒရယ်လို့တော့မပြောဘူးဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်ရဲ့လူအချင်းကိုတိုင်းပြည်လုံးမှာအဲ့ဒီတွေ့ကြောင်တာဟာဘူချောင်းဆန်းနဲ့ကျွန်တော်တို့တိုင်းရင်းသားလူမျိုးမှာပင်လုံစာချုပ်မှာလက်မှတ်ရေးထူခဲ့တယ်ပင်လုံစာချုပ်အပိုင်ငါဖက်ဒရယ်နိုင်ငံတို့ကိုထူထောင်ရမယ်ဆိုတာနဲ့ပင်လုံစာချုပ်အပိုက်ကိုနေဒီမိုကရေစီနိုင်ငံတော်ကိုထူထောင်ရမယ်ဆိုတာအဲ့ဒီကခုကအခုအရေးတော်ပုံစံမှာပဲပေါင်းဆက်သွားတယ်အဲ့ဒီတွေ့ကြောင်ပင်လုံရဲ့အစ်တာရပင်လုံစိတ်သက်ဆိုတာတတိုင်းပြည်လုံးမှာအခုတခါလုံးဒီအရေးတော်ပုံကြီးလို့ရှင်တန်ချင်းအောင်မြင်ခြင်းမရှိဘူးအဲ့ဒီတွေ့ကြောင်ဒါကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ပြည်ထောင်စုတမိုင်းမှာအင်အားအကောင်ဆုံးသောအရေးတော်ပုံစံဖြစ်တယ်အောင်မြင်ကိုအောင်မြင်ရမယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ
်ကဲ့ဒီမှာကျွန်တော်ခုနဆရာပြောသွားတဲ့ဟာလာဒီစုဖွဲ့မှုတွေပါဝင်မှုတွေအကြောင်းကိုဆရာပြောရင်းနဲ့ကျွန်တော်ကောင်းတဲ့မှာမိကုံးလေးတစ်ခုပေါ်လာတယ်။အနေလေးပုံကူကြီးဆက်နေတဲ့ဆန္ဒပေါ့ဆရာ။ဒေါက်တာလျံမိုးစခေါချင်းအခုဒေါက်တာဆာဆာချင်းဆရာတို့နှစ်ယောက်စလုံးကလူသားညီရေးဆိုရ NUG မှာပါဝင်နေကြတယ်။တစ်ဖက်မှာကြားတဲ့အခါကျတော့ဒေါက်တာအန်ဒရူးမွန်ဂျုံလည်းသူလည်းချင်းပါပဲ။သူကတော့စစ်ကောင်စီထဲမှာပါဝင်တယ်။ဒီပုံမှန်ဆရာအနေနဲ့အတွေးခံစားချက်ဘယ်လိုများရှိတယ်ဆရာ
ကျွန်တော်အနေနဲ့ဒီကြီးတော်ပုံစံမှာဓမ္မနဲ့အဓမ္မတိုက်ပွဲဖြစ်တယ် moral တိုက်ပွဲဖြစ်တယ် moral principle ဆိုတော့အမှန်တရားပေါ်မှာယက်တည်ဒါမှမဟုတ်မတရားမှုပေါ်မှာယက်တည်အဲ့ဒီမိခွန်းကိုဖီချဖို့တွေ့ဆိုင်ဆရာလူမျိုးဖြစ်ချင်းဘေဘာတာကိုကူးကွေချင်းဆိုတာထက်လူသားတယောက်အနေနဲ့မိမိရဲ့ကိုကျင့်တရားပဲမှာရှိတယ်မိမိရဲ့ယုံကြည်ချက်ကပဲမှရှိလေအမှန်တရားပေါ်မှာယက်တည်သလားမတရားမှုပေါ်မှာယက်တည်သလားအဲ့ပေါ်မှာကျွန်တော်ဖြေရမယ်ကျွန်တော်ကခရီးရန်တရားဖြစ်တယ်ကျွန်တော်တို့တမန်ကျမ်းစာထဲမှာပေါ်ပြတာတမန်တရားအမှန်တရားကတင်တော့ပြောမြှင့်ရှိနေတယ်ဆိုတော့ကျွန်တော်ကအမှန်တရားပေါ်မှာယက်တည်ရှိပြီးသူလူထုနဲ့သူယက်တည်ချင်တနိုင်ငံလုံးဓမ္မတရားပေါ်တမန်တရားပေါ်အမှန်တရားပေါ်မှာယက်တည်တဲ့လူထုနဲ့ကျွန်တော်လက်တွေ့ချင်းချင်းဖြစ်ဤခရိယံဖြစ်ဤဆိုတာဒုတိယမိခွန်းပါလူသားတယောက်နဲ့ကိုကိုဖြစ်ရမိခွန်းဖြစ်ပါလေ
ဟုတ်ကဲ့ပါဗျာဆိုတော့တိတ်မကြခင်ရပိုင်းပေါ့နော်ဒါမှမဟုတ်လည်းပဲအတင်းပတ်တွေအတွင်းမှာပေါ့လူလူအနေနဲ့အမျိုးသားညီညွတ်ရေးအစိုးရစီကနေပြီးတော့နောက်ထပ်ဘယ်လိုအားတက်စရာတင်စကားမျိုးနောက်ထပ်ဘယ်လိုအားတက်စရာဒုတက်ဖြစ်သူမှုမျိုးများကြားလာရစရာရှိပါလဲဆရာကြားလာရဖို့ရောအလားအလာရှိပါလားခင်ဗျာ
အများကြီးရှိပါတယ်ကျွန်တော်တို့အနေနဲ့စစ်အာဏာစင်စစ်နေကိုဒွန်းဆန်တိုက်ခိုက်ပြီးတော့ဖြိုဆေးနိုင်ရမယ်ဒီကြီးတော်ပုံကြီးအောင်မြင်ရမယ်ဒီလိုအောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့ရလားသောတော့ကျွန်တော်တို့ပြောသလိုကျွန်တော်တို့တိုင်းရင်းသားနဲ့ဒီမကပမာပဲတလုံးနိုင်ငံကြီးရတစ်ခါမှမရှိရှိဘူးဒါနဲ့တည်းတို့နိုင်ငံတကာကကျွန်တော်တို့ကိုထောက်ခံအားပေးတယ်ဘို့မကြခင်မှာအာဆီယံစီဝေးကြီးလုံးဒီနေ့ကျွန်တော်တို့တရင်ကောင်းကြရပါတယ်ကျွန်တော်တို့ NUG ရဲ့နိုင်ငံချဲဝင်ကြီးတော်စီမအောင် Zoom နဲ့တက်ပြီးတော့စကားပြောမယ
်ဆက်ကျွန်တော်ဖြတ်ပေးချင်ပါတယ်အဲ့ဒါတကယ်ပဲအတည်ပြုနိုင်ပါပြီလားခင်ဗျာ
ကျွန်တော်အနေနဲ့တော်ကြီးမအောင်စီကဒီပြို့တာတော့ဒီပြချက်တော့ရှိသေးဘူးတော်တော်ကျွန်တော်တို့ကြားနေရပါတယ်သူ့အတွေ့အကြုံကျွန်တော်တို့ကအောင်မြင်မှုတရားလို့ကျွန်တော်ပြောချင်တယ်နံပါတ်1နံပါတ်2အနေနဲ့ယနေ့အထိမင်းအွန်လိုင်းနဲ့စီခေါ်စီကိုဘေးနိုင်ငံကမှအတိမတ်ပြုတ်ကျွန်တော်တို့ကို NUG ကိုဆိုးရနေတယ်အတိမတ်ပြုတ်ဦးမပြုတ်ဘူးခဏခါဒီ NUG ဆိုတာ2020 November လ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲရတက်လာနိုင်တဲ့ပါတီရဲ့ NLD ဖြစ်တယ်။ဆိုတော့အဲဒီ NLD ဆိုရက2025ကလည်းနိုင်ခဲ့တဲ့အတွက်တစ်ဆက်တစ်ဆက်ထိရှိတော်ဆိုရဖြစ်တယ်။ခုအတွက်ကြောင့်ကျွန်တော်တို့ပြီးခဲ့တဲ့ဆိုရကိုအတိမတ်ပြုတ်တယ်၊ရွေးကောက်ပွဲကိုနိုင်ငံတကာကအတိမတ်ပြုတ်တယ်၊ချီးကျူးတယ်၊ဂုဏ်ပြုတ်တယ်ဆိုကြတဲ့ကျွန်တော်တို့စီမှာ mandate ကရှိပြီးသားဖြစ်တယ်။ကျွန်တော်တို့စီမှာလူထု mandate တာမကဘူး။နိုင်ငံတကာအတိမတ်ပြုတ်ခြင်းကအဲဒီပုံမှာရှိနေပါအကျေလို့တမင်းအောင်နိုင်ကိုတိမှတ်ပြုတ်လေဆိုရင်1984ကာလတုန်းကပြန်ကြည့်ပါစေ။ဒါမှတ်မိမှာပါ။ကျွန်တော်တို့ခက်တုံးကလူတွေဖတ်ပြီးပါ။ဘူချိုကြီးဆောင်းမောင်အာနာတိမ့်ပြီးတော့တိတ်မကြအောင်။ခိုင်ကဘူချိုကြီးတယောက်လာပြီးတော့နော်။သူ့ကိုလာဂုံပြုတ်တယ်။ချက်ချင်းတိမှတ်ပြုတ်တယ်။အခုအဲ့ဒါမျိုးမရှိဘူး။သူတို့နေနီကဆုံးလုံးလုံးနေပါလေဆိုတဲ့သရုပ်တော်မှာဒီနေ့ကိသူတို့ကိုတရားဝင်တိမှတ်မပြုတ်ဘူး။ဘာဖြစ်လို့လဲ။အတိမှတ်မပြုတ်တင်တဲ့ဆိုရဖြစ်လို့လူထုပေါ်မှာတောင်းကျမ်းပြီးတော့လူထုကိုဖိနှိပ်တဲ့ဆိုတာဘေကဘာကသူ့ကိုတိမှတ်ပြောပြီးတော့တရုတ်ကနိုင်ငံတကာဟိုဘာဖော်မလဲ regional stability ဟိုဒေသဟိုဘာဖော်မလဲတည်ငြိမ်ရေးကိုဥစားပေးတယ်ဒီအစိုးရလည်းအောက်မှာဘလူလောက်ပြီးတော့ဒီဒေသလုံခြုံနိုင်မလဲတည်ငြိမ်နိုင်မလဲအဲ့ဒီတွေ့ကြောင်းဘေကဘာကဘေနိုင်ငံကမှသူ့ကိုတိမှတ်ပြောပြီးတော့ကျွန်တော်တို့ရဘာဖော်မလဲဆိုလူထုနဲ့တိုင်းရင်းသားနဲ့ဒီအစိုးရနဲ့ကျွန်တော်တို့အင်ဂျူဂျီဆိုရမယ်ကျွန်တော်တသားသေးဖြစ်တယ်လောက်ဆောင်ပြီးတော့ဒီအစိုးရဘာနဲ့ရက်တည်ပါလဲလူထုကသူ့ကိုခွင့်မပေးဘူးနိုင်ငံတကာလည်းသူ့ကိုရင်းနှီးမြှုပ်နှံမပေးမှာမဟုတ်ဘူးပြီးတော့ဘာနဲ့ရက်တည်ပါလဲရက်တည်နိုင်မှုရှိရှိမှာအဲ့ဒီတွေ့ကြောင်ကျွန်တော်ကမြင်းအောင်နိုင်နဲ့ပေါင်းနေတဲ့သူ့လက်အောက်မှာမှုထပ်နေတဲ့တပ်မတော်သားတွေကိုပွန့်ပွန့်လင်းလင်းပြောချင်တယ်ဘလို့ပြောချင်တယ်လဲဆိုတော့ကျွန်တော်ကငင်းချင်ဆွေးနွေးပွဲမှာဟုတ်NCA လမ်းကြောင်းရကျွန်တော်တို့ဆောင်ရွက်နေတဲ့ငင်းချင်းဆွေးနွေးပွဲမှာငါးနှစ်အလုံးလုံးကUPD JC ရဲ့ဒုဥက္ကဋ္ဌအနေနဲ့ကျွန်တော်တာဝန်ထမ်းဆောင်။အဲ့ဒီကာလတုန်းကဟိုတပ်မတော်ကလူချုပ်ကြီးတွေဒုတိယလူချုပ်ကြီးတွေဟိုအရာရှိကြီးတွေနဲ့ကျွန်တော်နီးနီးကပ်ကပ်ထိတွေ့ခဲ့ဆက်ဆံခဲ့တယ်။အဲ့ဒီထင်းမှာလူချုပ်တော်များများကတကယ်တော်တဲ့လူတိုင်းပြည်ကိုချစ်တဲ့လူအများကြီးရှိတယ်။သို့တော်လက်ရှိချိန်မှာတပ်မတော်မှာတသွေးတသံတမိတ်တော်တို့ထွက်မလာအမှန်စင်စစ်ကဒီလူတွေကမင်းအွန်လိုင်းအာနာတိမ့်တယ်ကိုလည်းကြိုက်မှာမဟုတ်ပါဘူးဒီလူတွေကလူကောင်းတွေဆိုတော့ကျွန်တော်ကသူတို့ကိုပြောချင်တာဆရာရဲ့ရေဒီယိုကနေတန်ဖြန့်စီစဉ်ကနေဒီမှာသင်ပြတတ်တိစီစီနဲ့ပြည်သူဖက်ကရက်တည်ပါတူးချင်းလည်းထွက်လာလို့ရတယ်တဆုတက်ဖွဲ့လိုက်လည်းထွက်လာလို့ရတယ်တန်ကျင်လိုက်လည်းကျွန်တော်တို့ဆူရနေလားပေါ့ကုသမိုင်းကိုကုကေးတယ်ကုသမိုင်းကိုအငိအချေးဖြစ်နေသမိုင်းမှာမချန်ထားပါမချန်ထားပါနဲ့လူထုပဲကလာရက်တည်မင်းအွန်လိုင်းကိုတောခိုင်းပါလို့ဆိုတော့သူတို့ကိုဟိုဖိတ်ခေါ်ချင်သူတော့ဘာလို့ဆိုတော့ကျွန်တော်တို့လူထုကနိုင်ကိုနိုင်ပါဆရာတို့မြန်မာစပုံမှာရှိတယ်ဒီတင်းရင်မြင်မခံနိုင်ဘူးတဲ့အခုတတိုင်းပြည်လုံးကကျင်းပါလေမင်းအွန်လိုင်းပဲပြီးမလဲအဲ့ဒီဆိုကြောင့်မင်းအွန်လိုင်းနှုတ်ကနေတကုတ်ကုတ်လိုက်ရမယ်စာပြည်သူဖက်ကလာပါကမ္မရောသားတွေအများအားပြောတာရှိတယ်ပြည်သူသားအမိပြည်သူသားဖတ်ဆိုတယ်တော့အခုချိန်မှာပြည်သူသားမိပြည်သူသားဖတ် ပြည်သူတွေကမျက်စုံလာပေါ့ဘူးကျွန်တော်တို့လူတိုင်းဖြစ်ချင
်းဟုတ်ကဲ့ပါတော်လျံမိုးစောက်ခေါအချိန်ပေးပြီးတော့ဖြည့်ချားပေးတဲ့အတွက်ဒီဝီအနေနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗ
ျကျွန်တော်လည်းအထူးပဲကျေးဇူးတင်စီပါတယ်ခုလိုဆရာတို့ရဲ့လွတ်လပ်သောဒရင်းမီဒီယာတွေကကျွန်တော်တို့ပြည်သူလူထုကိုအထူးပြုလုပ်ငန်းတွေလုပ်ပါလို့ကျွန်တော်တို့ယူကြည်ပါတယ်ကျွန်တော်တို့တိုင်းပြည်လွတ်လပ်ဖို့အတွက်ပြည်သူလူထုတရားလုံးရဲ့ဘဝလွတ်လပ်ဖို့အတွက်ဆရာတို့ရဲ့ခုလိုကျွန်တော်တို့ကိုဆောင်ရွက်ပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာ